1996ခုနိုဝင်ဘာလ18ရက်ရန်ကုန်မြို့ရှစ်မိုင်တတမရံဒီရိတ်တာတွင်ဆင်ကျင်းပသည့်ဓမ္မသဘင်၌ဟောကြားအပ်သောကိုယ်စိတ်ကိုယ်စစ်တရားတော်ကိုယ်စိတ်ကိုယ်စစ်လို့အမည်ပေးထားတဲ့တရားသဘုတ်ကိုဒီနေ့ဟောကြားနာကြားရအောင်ကိုယ်စိတ်ကိုယ်စစ်တဲ့အလို့ဟာမေဖို့နိဗ္ဗာန်ကိုရည်မှန်းတောင်းတပြီးတော့ဝိပဿနာအလို့အားထုတ်နေကြတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမလုံမဖြစ်လုံးကြရမယ့်အလို့တစ်ခုဖြစ်တယ်ဝိပဿနာအလို့အားထုတ်နေတဲ့ယောဂီတိုင်းယောဂီတိုင်းသည်ကိုယ်စိတ်ကိုမကြာခဏစစ်ဆေးပေးရမယ်ကိုယ်စိတ်ကိုစစ်ကြည့်လိုက်တော့ဘာတွေ့မလဲမိမိရဲ့ရည်မှန်းချက်ကိုအထောက်အကူပြုမဲ့သဘောမိမိရဲ့ရည်မှန်းချက်ကိုပျက်စီးစေမဲ့သဘောအဲ့ဒီသဘောနှစ်မျိုးကိုတွေ့ရဝိပဿနာလို့အားထုတ်နေကြတဲ့ပုဂ္ဂိုလ်များသည်မေဖို့နိဗ္ဗာန်ကိုရည်မှန်းချက်ထားပြီးတော့အားထုတ်နေကြတာဖြစ်တော့မေဖို့နိဗ္ဗာန်ကိုရောက်စေနိုင်တဲ့သဘောမေဖို့နိဗ္ဗာန်နဲ့လွဲထော်သွားစေနိုင်တဲ့သဘောအဲ့ဒီသဘောနှစ်မျိုးကိုတွေ့ရမယ်တဏီပြောရင်တော့ကုသိုလ်သဘောနဲ့အကုသိုလ်သဘောကိုတွေ့ရအလွယ်ဆုံးပြောရရင်တော့ကောင်းတဲ့သဘောနဲ့မကောင်းတဲ့သဘောသဘောနှစ်မျိုးကိုတွေ့ကြရမယ်ကိုယ်စိတ်ကိုစစ်ကြည့်လိုက်လို့တွေ့ရှိလာတဲ့အဲ့ဒီသဘောနှစ်မျိုးရဲ့အပေါ်မှာလုပ်ငန်းစဉ်၄မျိုးနဲ့အလုပ်လုပ်သွားရမယ်ကိုယ်စိတ်ကိုစစ်ကြည့်လိုက်လို့မကောင်းတဲ့သဘောတွေ့လာရတဲ့ဆိုရင်လောလောဆယ်တွေ့နေရတဲ့မကောင်းတဲ့သဘောကိုလည်းပဲကင်းရှင်းသွားအောင်ဖယ်ရှားပြအောင်ကြိုးစားအားထုတ်ရမယ်။နောက်နောက်ကိုအဲ့ဒီလိုမကောင်းတဲ့သဘောဖြစ်မလာအောင်ကြိုးစားအားထုတ်ရ။ဒါကလုပ်ငန်းစဉ်တစ်ခု။လောလောဆယ်တွေ့နေရတဲ့မကောင်းတဲ့သဘောနဲ့အလားတူအခြားအခြားသောမကောင်းတဲ့သဘောများလည်းမိမိရဲ့စိတ်စဉ်မှာဝင်ရောက်မလာအောင်ကြိုးစားအားထုတ်ရမယ်။ဒါလည်းလုပ်ငန်းစဉ်တစ်ခု။အဲ့ဒီလိုအဖြစ်မကောင်းတဲ့သဘောနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်နှစ်ခု။ကိုယ်စိတ်ကိုစစ်ကြည့်လိုက်လို့ကောင်းတဲ့သဘောကိုတွေ့ရင်လည်းပဲလောလောဆယ်တွေ့နေရတဲ့ကောင်းတဲ့သဘောကိုလည်းပဲတည်တံ့ပြီးတော့နေအောင်တိုးပွားတိုးပွားပြီးတော့လာအောင်ကြိုးစားအားထုတ်ရလောလောဆယ်တွေ့နေရတဲ့ကောင်းတဲ့သဘောနဲ့အလားတူအခြားအခြားသောကောင်းတဲ့သဘောတွေလည်းပဲမိမိရဲ့စိတ်အစဉ်မှာပြည့်စုံပြီးတော့လာအောင်ကြိုးစားအားထုတ်ရမယ်ကောင်းတဲ့သဘောနဲ့ပတ်သက်ပြီးတော့လည်းပဲလုပ်ငန်းစဉ်နှစ်ခုအဲ့ဒီလိုအားဖြင့်ကိုယ်စိတ်ကိုစစ်ကြည့်ပြီးတဲ့နောက်သဘောတရားနှစ်မျိုးရဲ့အပေါ်မှာလုပ်ငန်းစဉ်လေးမျိုးနဲ့အလုပ်လုပ်သွားမယ်ဆိုရင်မိမိတို့ရည်မှန်းတောင့်တတဲ့မေဖို့နိဗ္ဗာန်ကိုလွယ်လွယ်ကူကူနှင်းနှင်းမြန်မြန်နဲ့ရောက်ရှိနိုင်ကြမှာဖြစ်တဲ့သဘောနှစ်မျိုးနဲ့လုပ်ငန်းစဉ်လေးမျိုးဆိုတာကတော့အများသိတဲ့ဇာတ်ကားနဲ့ပြောရရင်တော့တမ္မပဒံ၄ပါးပါပဲအဲ့ဒီလိုသဘောနှစ်မျိုးပေါ်မှာလုပ်ငန်းစဉ်လေးမျိုးနဲ့အလုပ်လုပ်သွားမယ်ဆိုရင်မိမိရဲ့ရည်မှန်းချက်ကိုလင်းမြန်စွာရောက်ရှိနိုင်ကြမှာဖြစ်တယ်ဒီတော့မကောင်းတဲ့သဘောတွေးရှိလာတဲ့အခါမှာအဲ့ဒီမကောင်းတဲ့သဘောလေးကိုယ်စိတ်အစဉ်မှာမဖြစ်အောင်ကောင်းတဲ့သဘောလေးတွေ့လာတဲ့အခါမှာအဲ့ဒီကောင်းတဲ့သဘောလေးဖြစ်နေအောင်ဆိုတဲ့သဘောကတော့အခြေခံကမ္မတက္ကတာသမာဓိဋ္ဌိ၄ကနေပြောတာပါပဲတကယ်တကယ်တမ်းကတော့မကောင်းတဲ့သဘောကိုလည်းပဲဝိပဿနာရဲ့အရှုခံအာယုံပြုကောင်းတဲ့သဘောကိုလည်းပဲဝိပဿနာရဲ့အရှုခံအာယုံပြုပြီးတော့ကိုယ်စိတ်ကိုစစ်ကြည့်လို့တွေ့လာတဲ့အဲ့ဒီမကောင်းတဲ့သဘောနဲ့ကောင်းတဲ့သဘောနှစ်မျိုးအပေါ်ကနေဝိပဿနာဉာဏ်မဉာဏ်ဆိုတဲ့အနှစ်သာရတွေကိုထုတ်ယူကြရမှာဖြစ်တယ်အဲ့ဒီတော့ကိုယ်စိတ်ကိုစစ်တယ်ဆိုတာလောကဥပမာအဖြစ်ပြောရရင်တော့မှန်ကြည့်တယ်လို့ပါပဲလောကလှခြင်းပခြင်းတဲ့ပုဂ္ဂိုလ်များမှန်ကြည့်ကြမှန်ကြည့်တော့မှန်တဲ့ကမိမိရဲ့မျက်နှာရိပ်မိမိရဲ့ပုံရိပ်မှာမကောင်းတဲ့သဘောနဲ့ကောင်းတဲ့သဘောနှစ်မျိုးကိုတွေ့ရအခုအပိတ်အပြောက်အွယ်ဆက်ရှိတဲ့မကောင်းတဲ့သဘောကိုတွေ့လာခြင်းလည်းပဲဒေါလစေတွေ့နေတဲ့မကောင်းတဲ့သဘောလည်းကင်းရှင်းသွားအောင်ကြိုးစားရမယ်အခြားအခြားသောမကောင်းတဲ့သဘောတွေလည်းပဲမိမိရဲ့ရုပ်အစင်မှာဖြစ်ပေါ်မလာအောင်ကြိုးစားအားထုတ်ရကောင်းတဲ့သဘောလေးတွေ့နေရင်လည်းပဲလောလောဆယ်တွေ့နေရတဲ့ကောင်းတဲ့သဘောလေးတည်တံ့နေအောင်ကြိုးစားရမယ်။အခြားကြသောနောက်ထပ်ကောင်းတဲ့သဘောတရားလေးတွေလည်းပဲပြည့်စုံတဲ့ပြည့်စုံအောင်လှတဲ့လှချောတဲ့ချောသွားအောင်ကြိုးစားအားထုတ်ကြရမယ်။အဲဒီလိုသဘောနှမျိုးပေါ်မှာလုပ်ငန်းစဉ်၄မျိုးနဲ့ မှန်ကြည့်ပြီးတော့အလုံးလုံးသွားမယ်ဆိုရင်မိမိရဲ့မျက်နှာနဲ့မိမိရဲ့ခန္ဓာကိုယ်လှပတင့်တဲအောင်အချိုးစားကျန့်နှံ့အောင်ပြုပြင်အားထုတ်လို့ရတယ်။အဲဒီလိုပဲဝိပဿနာယောဂီညာသည်လည်းပဲကိုယ်စိတ်ကိုမှန်ကြည့်တယ်လို့အမြဲတမ်းစစ်ဆေးပြီးတော့မကောင်းတဲ့သဘောတွေ့ရင်လည်းအဲဒီသဘောကင်းသွားအောင်ကောင်းတဲ့သဘောတွေ့ရင်လည်းပြည့်စုံတဲ့ပြည့်စုံအောင်ထိုးတဲ့တဆင့်တက်ပြီးတော့မကောင်းတဲ့သဘောနဲ့ကောင်းတဲ့သဘောကိုဝိပဿနာရဲ့အရှုခံအာယုံပြုပြီးတော့ဝိပဿနာဉာဏ်အစစ်စစ်မဉာဏ်အစစ်စစ်မြင့်တက်သွားအောင်ကြိုးစားအားထုတ်ကြရမှာဖြစ်တယ်။ဒါကြောင့်အာသာသောမှန်သည်ပစ္စယခဏသောမကောင်းတဲ့သဘောနဲ့ကောင်းတဲ့သဘောကိုဆင်ញံခြင်းကြိုးရှိပါပေသည်။ပစ္စယခဏသောမိမိရဲ့မျက်နှာနဲ့မိမိရဲ့ခန္ဓာပေါ်မှာတွေ့ရတဲ့မကောင်းတဲ့သဘောနဲ့ကောင်းတဲ့သဘောကိုဆင်ញံပြီးတဲ့နောက်မကောင်းတဲ့သဘောကိုဖယ်ရှား၍ကောင်းတဲ့သဘောတွေတိုးပွားအောင်ကြိုးစားရခြင်းအကျိုးရှိသည်ဟောဒီစင်စစ်မသွေဖြစ်ပါပြီတတိကိုစိတ်ကိုစစ်ဆိုတဲ့စကားရက်မှာကိုစိတ်ဆိုတာကတခုကိုစစ်ဆိုတာကတခုအချက်လည်းနှစ်ခုရှိအဲ့ဒီအချက်လည်းနှစ်ခုကိုအခြေခံပြီးတော့သဘောတရား၄မျိုးခွဲလို့ရတယ်ကိုယ်စိတ်ကိုစစ်တာကတစ်မျိုးကိုယ်စိတ်ကိုသူများစစ်တာကတစ်မျိုးသူများစိတ်ကိုကိုယ်စစ်တာကတစ်မျိုးသူများစိတ်ကိုသူများစစ်တာကတစ်မျိုးလို့၄မျိုးခွဲထုတ်လို့ရအဲ့ဒီ၄မျိုးထဲမှာသူများစိတ်ကိုသူများစစ်တယ်ဆိုတာကတော့သူများနဲ့ပဲသက်ဆိုင်တယ်ကိုယ်နဲ့ဘာမှမသက်ဆိုင်ဘူးကိုယ့်ရဲ့အကျိုးကိုယ့်အတွက်ဘာအကျိုးစီးပွားမှမရှိတဲ့အတွက်ကြောင့်အဲ့ဒီအချက်ကိုတော့ဦးဇင်းတို့ထည့်သွင်းပြီးတော့စဉ်းစားကြရမလို့ဘူးရှေ့၃မျိုးကိုပဲထည့်ပြီးတော့စဉ်းစားရ။ရှေ့၃မျိုးထဲမှာလည်းပဲကိုယ်စိတ်ကိုစစ်ခြင်းကအဓိကပဲ။ကိုယ်စိတ်ကိုသူများစစ်တာနဲ့သူများစိတ်ကိုကိုယ်စစ်တာဟာလည်းပဲကိုယ်စိတ်ကိုစစ်ဖို့အတွက်အထောက်အကူအချမ်းအရံအကြောင်းတရားတွေပဲ။ကိုယ်စိတ်ကိုသူများစစ်တာလည်းပဲကိုယ်စိတ်ကိုစစ်ဖို့အတွက်သူများစိတ်ကိုကိုယ်စစ်တာလည်းပဲကိုယ်စိတ်ကိုပြန်ပြီးတော့စစ်ဖို့အတွက်ကျေသူများစိတ်ကိုပဲကိုစစ်စစ်ကိုစိတ်ကိုပဲသူများစစ်စစ်ကိုစိတ်ကောင်းမှုအတွက်ကိုစိတ်အစင်အတန်းမြင့်မားဖို့အတွက်ကိုစိတ်အကြီးအသွေးမြင့်မားဖို့အတွက်ကိုသာဥတီချက်ထားရမှာဖြစ်တဲ့အတွက်ကြောင့်ကိုစိတ်ကိုသူများစစ်ခြင်းနဲ့သူများစိတ်ကိုကိုစစ်ခြင်းဟာလည်းပဲကိုစိတ်ကိုစစ်ခြင်းရဲ့ကောင်းစဉ်အောက်မှာရှိတဲ့အချက်လည်းများပါပဲကိုစိတ်ကိုစစ်ခြင်းရဲ့အချမ်းအရံအကြောင်းတရားပူတွေပါဝင်နေတဲ့သဘောတရားများပဲဖြစ်တဲ့ကိုယ်စိတ်ကိုစစ်ခြင်းလို့ပဲဆိုနိုင်တာပါပဲအဲ့ဒီတော့အဲ့ဒီသဘောတရား၃မျိုးတည်းကသူများစိတ်ကိုကိုစစ်ခြင်းဆိုတဲ့အချက်ကိုရှင်းဥစွာအာရုံပြုကြည့်ရအောင်သူများစိတ်ကိုကိုစစ်ခြင်းဆိုတဲ့အချက်ကလည်းပဲလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်တစ်ခုပဲသူများစိတ်ကိုကိုစစ်ကြည့်လိုက်လို့သူများစိတ်မှာမကောင်းတဲ့သဘောတွေ့နေရင်အော်သူ့လိုမကောင်းတဲ့သဘောမျိုးကိုစိတ်မှာရှိလားကိုစိတ်ကိုပြန်ဥတည်ပြီးတော့ကုဥလှဲ့ပြီးတော့စစ်ကြည့်ကိုယ်စိတ်မှာအဲဒီလိုမကောင်းတဲ့သဘောမျိုးမဖြစ်အောင်ကြိုးစားမယ်။သူများစိတ်ကိုစစ်ကြည့်လိုက်လို့ကောင်းတဲ့သဘောတွေ့လာရင်လည်းပဲအဲဒီကောင်းတဲ့သဘောလေးကိုယ်စိတ်မှာရှိရလားပြန်စစ်ကြည့်။အဲဒီကောင်းတဲ့သဘောလေးကိုယ်စိတ်မှာရှိအောင်ကြိုးစားမယ်။ဒီလိုသွားရအောင်။ဒါကြောင့်သူများစိတ်ကိုကိုယ်စစ်တာလဲကိုယ်စိတ်ကိုယ်စစ်ဖို့အတွက်ပါပဲ။ဒါတော့သူများစိတ်ကိုကိုယ်စစ်တဲ့နေရာမှာတော့ပရစိတ်တဝိဇာဏနာဘိညာဉ်ရတဲ့ပုဂ္ဂိုလ်များကတော့သူများရဲ့စိတ်ကိုဓာတ်ရိုက်စစ်ဆေးလို့ရသူများရဲ့စိတ်ကိုတိုက်ရိုက်သိနိုင်ပရစိတ်တဝိဇာဏနာဘိဉ္ဉေကိုမရရှိကြတဲ့ပုဂ္ဂိုလ်များကတော့စိတ်ကိုတိုက်ရိုက်မသိနိုင်ဘူးဝစီကံအပြောဆိုနဲ့ကာယကံအပြုမူကိုကြည့်ပြီးတော့ပဲသူ့ရဲ့စိတ်ကိုသိရခံမှန်းလို့ရဘာလို့လဲဆိုတော့ဝစီကံအပြောဆိုနဲ့ကာယကံအပြုမူတွေဆိုတာကလည်းပဲစိတ်ကနေပေါက်ဖွားပြီးတော့လာတယ်စိတ်ကနေမြေချခန့်တယ်စိတ်ကသာလင်းရှည်သွားကောင်းဆောင်စိတ်သာလင်းအကြီးအမှုဖြစ်စိတ်ကကောင်းရင်အပြောဆိုနဲ့အပြုမူတွေကောင်းစိတ်ကမကောင်းဘူးဆိုရင်အပြောဆိုနဲ့အပြုမူတွေမကောင်းဒါကမကောင်းတဲ့အပြောဆိုနဲ့မကောင်းတဲ့အပြုမူကိုကြည့်ပြီးတော့သူ့စိတ်မကောင်းဘူးကောင်းတဲ့အပြောဆိုနဲ့ကောင်းတဲ့အပြုအမူကိုကြည့်ပြီးတော့သူ့စိတ်ကောင်းတယ်လို့ဒီလိုအကဲခတ်ခွင့်ရဒါကဝစီကံပြောဆိုနဲ့ကာယကံအပြုမူကိုကြည့်ပြီးတော့စိတ်ကိုစစ်ဆေးကြမယ်စစ်ဆေးပြီးတော့မိမိရဲ့စိတ်ထဲမှာသူတော်ဘာမှရှိရတဲ့မကောင်းတဲ့သဘောမဖြစ်အောင်ကောင်းတဲ့သဘောကိုပြည့်စုံအောင်ကြိုးစားရမယ်ထို့တဲ့တဆင့်တက်ပြီးတော့ထုံမကောင်းတဲ့သဘောနဲ့ကောင်းတဲ့သဘောကိုအရှုခံအာယုံပြုပြီးတော့ဝိပဿနာဉာဏ်အဆင့်မဉာဏ်အဆင့်တွေမြင့်သွားအောင်ကြိုးစားအထုတ်ကြရမယ်။ဒါသူများစိတ်ကိုကိုစစ်တဲ့နေရာမှာနီးမှန်လမ်းမှန် စစ်ဆေးလိုက်တဲ့အတွက်ကြောင့်မိမှန်လမ်းမှဆိုတာခုနပြောတဲ့အတိုင်းကမ္မတက္ကရာနေကိုကြော်ပြီးတော့ဝိပဿနာနေထိရောက်အောင်စစ်ဆေးနိုင်တဲ့အတွက်ကြောင့်အတုမရှိသောနိဗ္ဗာန်ချမ်းသာဖြင့်ချမ်းသာသွားခဲ့တဲ့သာဒကလေးတစ်ခုကိုအာရုံပြုကြည့်ရအောင်တခါတုန်းကဗာရာဏစီပြည်ရှင်မင်းကြီးတစ်ပါးအမတန်ပြင်းထန်တဲ့အနာရောဂါတစ်ခုဆွဲကပ်အဲ့ရတဲ့ကလုံးဝမထနိုင်မဲနဲ့အဲ့ရတဲ့မှာဘုံဘုံလဲတဲ့အဆင့်ကိုရောက်ပါရဏသီမင်းကြီးအဲ့ရတဲ့လဲပြီးတော့မကြမ်းမမဖြစ်နေတဲ့အချိန်မှာနန်းတော်တွေကအမတ်ကြီးများကဘလို့စဉ်းစားကြသလဲဆိုတော့တို့ရဲ့ပါရဏသီမင်းကြီးတော့အမတန်ပြင်းထန်တဲ့ယောဂဝေဒနာဆွဲကပ်နေပြီဒီပုံမှန်တိုင်းဆိုရင်တော့တို့ရှင်မင်းကြီးကြာကြာအသက်ရှင်မှာမဟုတ်တော့ဘူးမကြာခင်မှာပဲနှိုက်ရွာဆန်ကံတော်ကုန်တော့မယ်မင်းကြီးနဲ့ရောဆန်ရင်တော့တို့အတွက်အတမီးဝမ်းကြောင်းပြူရတာခက်ခဲတော့မယ်။ဒါကမင်းကြီးနဲ့ရောမဆန်ခင်ကတည်းကတို့အတွက်ခိုင်မာတဲ့အတမီးဝမ်းကြောင်းတစ်ခုထောက်တီးရရအောင်ကြိုးစားထားမှဖြစ်မယ်ဆိုပြီးတော့အဲ့လိုအမကြီးများစဉ်းစားပြီးတော့မိမိရဲ့ဇနီးမယားသမီးသားများကိုခေါ်ပြီးတော့တိုင်းတဘာဆက်သွားကြ။တိုင်းတဘာကရှင်ရှင်စီမာအမှုတော်ထမ်းပြီးတော့စီကတ်ခါစားပြီးတော့လှုပ်ကြည့်ပြီးစုအလိုကြီးပြုတ်ပြီးတော့နေမင်းကြီးကျမ်းမာရေးကောင်းလာပြီဆိုတာသိတဲ့အခါကျတော့သုံးမကြီးမကတိုင်းတော်မှာအလုံးလုံးပြင်မယ်လို့လည်းပဲသုတော်လက်တော်ယာရုဌာဏန္တရပြီဘာမှမရတော့အကျိုးမဖြစ်တော့တို့ဗာရဏသီမင်းကြီးကျမ်းမာရေးကောင်းလာပြီပြန်လိုက်ပြီးတော့နေတာနေကောင်းသွားပြီဆိုတာလည်းသိရတိုင်းပြည်ကိုပြန်လာကြအဲ့ဒီတော့ဗာရဏသီမင်းကြီးကကျမ်းမာရေးကောင်းတဲ့အချိန်မှာနန်းတော်ထဲမှာရှိတဲ့အမတ်ကြီးများကအမတ်ကြီးများကိုမတွေ့တော့မေးတယ်အမတ်ကြီးတွေဘယ်ရောက်သွားကြလဲနန်းတော်ထဲကရှိတဲ့ပုဂ္ဂိုလ်များကအကြောင်းကျိုးပြောပြအကြောင်းကျိုးပြောပြတော့ဗာရဏသီမင်းကြီးကစဉ်းစားဩဒီပုဂ္ဂိုလ်များမိကောင်ဆွေကောင်မိစ်စ်ဆွေစစ်တွေမဟုတ်ကြဘူးငါဘုံတကုတ်တွေကြီးပြီးတော့ကျမ်းမာရေးကောင်းမွန်နေတဲ့အချိန်မှာတော့ငါအလိုလိုက်ငါအကြိုက်ဆောင်ပြီးတော့စီကတ်ခါစားလိုက်ကြတာသုရောလတော်ရိယအောင်ရာထုဌာနန္တရလာဌာနန္တရရိယအောင်ငါနဲ့ပေါင်းသေးဆက်ဆံပြီးတော့နေလိုက်ကြငါယောဂဆွဲကပ်ပြီလဲဆိုရငါကိုလှုပ်ကြည့်ပြုစုဘောတော်မြတ်ငါကိုစွန့်ခွာပြီးတော့ထွက်သွားကြတယ်အဲ့တော့သူတို့ရဲ့အပြုအမူကိုကြည့်ပြီးတော့ဉာဏ်ပညာကြီးမားထက်မြတ်တဲ့နည်းနည်းပါပညာရှိတဲ့ပုဂ္ဂိုလ်များကြတော့ပြောဆိုပြုမှုလောက်ကျင်မရက်ဖဲနဲ့စိတ်ထိရောက်အောင်သွားဩဒီပုဂ္ဂိုလ်များရဲ့စိတ်အစင်မှာမေတ္တာတရားကင်းမဲ့လိုက်တာမေတ္တာဆိုတဲ့သဘောကမိတ်တေဘဝမေတ္တာလို့ဆိုတဲ့အတိုင်းမိတ်ဆွေ၌ဖြစ်တတ်သောသဘောကိုမေတ္တာလို့ဆိုတဲ့အတွက်ကြောင့်မိတ်ဆွေဆိုတဲ့စကားလုံးကလည်းပဲမေတ္တာတရားရှိသောပုဂ္ဂိုလ်မေတ္တာတရားပြည့်စုံသောပုဂ္ဂိုလ်လို့ဒီလိုဆိုလိုတယ်မေတ္တာတရားမရှိဘူးဆိုရင်မိတ်ဆွေဆိုတဲ့နာမည်ဟာအတုအယောင်မျှတာပါပဲတကယ်အနတ္ထနာမည်မဟုတ်ဘူးမေတ္တာရှိသောပုဂ္ဂိုလ်ကိုယ်တိုင်မိတ်ဆွေလို့ခေါ်ပါတယ်မိတ်ဆွေဆိုတဲ့စကားလုံးကိုအဓိပ္ပာယ်ဖွင့်ရင်မေတ္တာရှိသူလို့အဓိပ္ပာယ်ရဒါတော့မင်းကြီးကစဉ်းစားတယ်ဒီမကြီးမရဲ့စိတ်မှာမေတ္တာတရားကင်းမဲ့နေတယ်လောဘဆိုတဲ့တရားဒိတာလွန်မှုပြီးတော့နေပါလားအတ္တလွန်ကဲတဲ့စိတ်ကိုကျိုးကိုသာကြည့်တဲ့လောဘတရားလွန်မှုပြီးတော့နေပါလားဆိုပြီးတော့သူရဲ့စိတ်ဆံမှာအတ္တလွန်ကဲတဲ့လောဘလွန်မှုနေတဲ့သဘောကိုအာရုံပြုအော်မင်းကြီးကျမ်းမကြီးကောင်းမွန်လာခါကျတော့ခုနမကြီးမကပြန်လာကြတယ်ပေါ့နော်အဲဒီတော့ဗာရဏသီမင်းကြီးကပုထုဇဉ်မို့တယံတကားဖြစ်တန်ကောင်းမရဲ့လေနောက်ဆိုရင်တော့ဒီလိုဖြစ်ချင်မှဖြစ်မှာပါသို့တော်လည်းငါစမ်းတက်ကြည့်လိုက်အောင်ဆိုပြီးတော့နောက်တစ်ချိန်ကျတော့တကယ်အနာရောဂါမဖြစ်ဖက်နဲ့အနာရောဂါဖြစ်ချင်ဟန်ဆောင်ပြီးတော့အဲ့ရတဲ့မှာလဲနေလိုက်ယောဂဝေဒနာပြင်းထန်ခံစားနေရတဲ့ပုံဟန်ဆောင်ပြီးတော့လူလှိမ့်ပြီးတော့နေလိုက်အဲ့ဒီတခါမှာအမကြီးများကလည်းမင်းကြီးဝေဒနာဆွဲကပ်ပြီးဆိုတာပြီးတော့တခါတည်းမင်းကြီးကိုပြုစုဖို့မရဘဲနဲ့တိုင်းတဘာထွက်သွားကြပြန်ထွက်သွားပြီးတော့တိုင်းတဘာမှာသွားပြီးတော့အလုံးလုံးကြမင်းကြီးကျမ်းမာရေးကောင်းမွန်ပြီဆိုတာပြီးတော့တခါပြန်လာကြအဲ့ဒီလိုသုံးချိန်တိုင်းဆစ်ဆေးဒီတိုင်းကြီးပဲဖြစ်၄ချိန်မြောက်စမ်းသပ်လို့၄ချိန်မြောက်ပြန်လာတဲ့အခါမှာတော့ဗာရဏသီမင်းကြီးရဲ့တန်ဝေကဉာဏ်ဤဟာအထုအထိတ်ကိုရောက်သွားပြီအော်ဒီပုဂ္ဂိုလ်များရဲ့စိတ်မှာမေတ္တာကင်းမဲ့တယ်အတ္တလွန်ကဲတဲ့လောဘတွေလွန်မှုနေတယ်ငါစိတ်မှာဒီလိုမကောင်းတဲ့သဘောတွေမဖြစ်အောင်ကြိုးစားမယ်ဆိုရင်တော့ဒီဘဝမှာ ကံကောင်းထောက်မှဆိုစိတ်ကောင်းနှလုံးကောင်းလေးရှိနေလို့ဒီလိုသဘောတရားမျိုးကိုယ်စိတ်မှာမရှိပေမဲ့နောက်ဘဝဘဝဒီမှာဘာမှအာမခံချက်မရှိဘူးနောက်ဘဝဒီမှာဒီလိုစိတ်မျိုးကင်းရင်ကင်းလာနိုင်တယ်ဒီတော့ကိုယ်စိတ်မှာဒီလိုမကောင်းတဲ့သဘောလေးကင်းအောင်စောင့်ထိုင်မယ်လို့ဒီလိုထားတာကလည်းသိပြီးတော့သေချာတဲ့ကိစ္စမဟုတ်ဘူးဒီလိုစိတ်ထားမျိုးရှိတဲ့ပုံကိုယ်ရင်းနဲ့ဝေးရာကိုစွန့်ခွာပြီးတော့သွားမယ်ဆိုရင်လည်းပဲဒီနေရာကနေစွန့်ခွာသွားဟိုနေရာမှာလည်းဒီလိုစိတ်ထားမျိုးရှိတဲ့ပုံကိုယ်တွေ့ရင်တွေ့အောင်အဟိုနေရာမှာဒီလိုစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်တွေ့လို့တခြားတဏှာဆွန့်ခွာသွားပြန်တော့လေတခြားတဏှာမှာဒီလိုစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ချင်းတွေ့နေအောင်မှာဒီတော့ဒီလိုမကောင်းတဲ့စိတ်ရှိတဲ့ပုဂ္ဂိုလ်တွေကဝိညာဉ်ကိုဆွန့်ခွာနေခြင်းဒီလည်းပဲသေချာတဲ့ကိစ္စမဟုတ်ဘူးအသေချာဆုံးကတော့ဘဝခန္ဓာချုပ်ငြိမ်းအောင်ကြိုးစားမှဖြစ်မယ်ဘဝဇက်ခန္ဓာဇက်အမြင့်ပြတ်သွားပြီဆိုရင်တော့လုံးဝဒီလိုသဘောတရားတွေလုံးဝကျင်းရှင်းသွားပြီဒီလိုပုဂ္ဂိုလ်မျိုးတွေနဲ့လည်းလုံးဝဝေးသွားပြီဒီတော့ဘဝခန္ဓာဇက်အမြင့်ပြအောင်ကြိုးစားမှဖြစ်မယ်ဘဝဇက်ခန္ဓာဇက်အမြင့်ပြဖို့ဆိုတာလည်းပဲဝိပဿနာမှတပါးတခြားလမ်းမရှိဘူးဒီတော့ဝိပဿနာလို့အားထုတ်မှပဲဆိုပြီးတော့တလွန်ညောင်သောပုံမှာထိုင်လဲလျောင်းရင်းနဲ့ဝိပဿနာရှုမှတ်လိုက်တာမကြာခင်မှာပဲဝိပဿနာဉာဏ်ဉာဏ်ဆင့်တက်မဉာဏ်ဉာဏ်ဆင့်တက်ပြီးတော့အတော်ကုန်ခန့်ယဟန္တာဖြစ်သွားအရဟတမနဲ့အတူပိစေကဗောဓိဉာဏ်မှာရှင်တွဲပြီးတော့ဖြစ်တဲ့အတွက်ကြောင့်ပိစေကဗုဒ္ဓအရှင်မြတ်ကြီးတဆူဖြစ်သွားတယ်။သုံးများစိတ်ကိုကိုစစ်ပြီးတော့အမြတ်ထုတ်သွားလိုက်တဲ့သာသကပါပဲ။အမြတ်ထုတ်တဲ့နေရာမှာသူများစိတ်မှာဖြစ်နေတဲ့မကောင်းတဲ့သဘောလေးကိုမရှိအောင်ကောင်းတဲ့သဘောလေးကိုပြည့်စုံအောင်ဒီလောက်ကလေးတင်စစ်ဆေးရင်တော့သိကြည့်ပြဝဝအမြတ်မထွက်ဘူးသို့တော်လည်းပဲဒီသဘောကလည်းအခြေခံနေနဲ့ရှိတော့ရှိရမှာပါပဲသို့တော်ဒီနေ့တရားနာပိသများကတော့ဝိပဿနာယောဂီများဖြစ်တဲ့အတွက်ကြောင့်အဲ့ဒီလောက်ကလေးတင်မကျေနပ်ဖဲနဲ့သူတစ်ပါးစိတ်ရဲ့မကောင်းတဲ့သဘောကောင်းတဲ့သဘောကိုဝိပဿနာအရှုခံအာယုံပြုပြီးတော့ဝိပဿနာဉာဏ်နဲ့မဉာဏ်နဲ့အစစ်စစ်တက်သွားအောင်ကြိုးစားအထောက်ကြရမယ်ဒီတော့ဗာရဏတိမင်းကြီးပိစေကဗုဒ္ဓဖြစ်သွားပြီးတဲ့နောက်ဟောကြားတဲ့တရားကပဇန္တိသေဝံတိသကာရဏထာနေကာရဏဒုံလဘာဣစ္ဆမိတ္တံဧတံဘယံတံထဝေပိခမာနောဤကောစရိခကဝိဒါနကပောလောကီလောက၌မနုဿာလူတို့သည်ကာရဏထာမိမိရဲ့အကျိုးစီးပွားဤဟုသောအကြောင်းကြောင့်သာလျှင်ပဇန္တိချင်းကပ်နေကြလေကုန်၏သေဝံတိမိဝဲကြလေကုန်၏နေကာရဏမိမိရဲ့အကျိုးစီးပွားကိုမကြည့်ဘဲနဲ့မိမိရဲ့အကျိုးစီးပွားတစ်ခုတည်းကိုသာမကြည့်ဘဲနဲ့ပေါင်းတင်ဆက်ဆံမိဝဲချင်းကပ်ကြတဲ့မိတ္တာမိတ်ကောင်းဆွေကောင်းမိတ်ဆက်ဆွေစစ်တို့သည်ဣဇာယနေ့ချင်းခါမှာတော့ဒုံလဘအင်မတန်မှရာခဲလှပါပြီ။တန်ထဝေအပေါင်းအဖော်နဲ့ရောနှောပြီးတော့နေရာချင်း၌ဧတံဘယံဤအဖြစ်ကိုပိခမာနောရှုမြင်ဆင်ញံသောတန်တော်ပညာရှိသူတော်ကောင်းသည်ထက်ကဝိဒနာကပေါ်ချံ့ကျိုးကဲ့သို့ဝါချံ့ကျိုးနှင့်မထားတမူလားသူစွာဧကောဝတယောက်ထဲသာလျင်စရိစရိယကောင်းစွာမသွေနေထိုင်သင့်လပါပေတတိနောက်တစ်ခုကသူများကိုယ်စိတ်ကိုသူများစစ်ချင်းကိုယ်စိတ်ကိုသူများစစ်ချင်းဆိုတာလဲလိုအပ်တဲ့ချက်တစ်ခုပဲ။တခါတည်းမှာကိုယ်စိတ်ကိုစစ်ကြည့်လိုက်တဲ့အခါမှာကိုယ်စိတ်မှာဖြစ်နေတဲ့သဘောတရားရဲ့သဘောတရားကိုအမှန်အတိုင်းသိနိုင်တဲ့ဉာဏ်ကမမှီရဖြစ်နေတတ်တယ်။တခါတည်းမှာကိုယ်စိတ်ကိုစစ်တာကိုယ့်အကူမှန်တယ်လို့ထင်နေပေမဲ့လည်းပဲပမာရွင်ရွင်အလဲလွဲချောချောဖြစ်နေတာမျိုးလည်းရှိတတ်တယ်။အဲဒီလိုအခါမျိုးမှာမိမိစိတ်မှာဖြစ်နေတဲ့သဘောကိုကောင်းစေခြင်းနဲ့မေတ္တာစေရနာတရားအရင်ခံထားပြီးတော့ထက်မြက်သောမှန်ကန်သောဉာဏ်နဲ့မှန်မှန်ကန်ကန်စစ်ဆေးပေးနိုင်တဲ့ပုဂ္ဂိုလ်စီချင်ကပ်ပြီးတော့ကိုယ်စိတ်ကိုစစ်ဆေးခံဖို့လိုအပ်တယ်။အဲဒီလိုစစ်ဆေးခံတဲ့ရင်ကိုယ်စိတ်ကိုအမှန်တိုင်းစစ်တတ်သွားတယ်။စစ်ပြီးတော့အမြတ်ထွက်အောင်ကြိုးစားအားထုတ်နိုင်တယ်။အဲဒီတော့ကိုယ်စိတ်ကိုသူများစစ်ပေးတဲ့နေရာမှာကိုယ်စိတ်ကိုသူများစစ်ချင်းကနေပြီးတော့အမြတ်ထုတ်တတ်ဖို့ဆိုရင်တော့အရေးတကြီးလိုအပ်တဲ့အချက်ကသောဝသတ္တဂုံပဲသောဝသတ္တဂုံဆိုတာကတော့ပြောဆိုဆုံးမလွယ်တဲ့ဂုံမိမိရဲ့အပြစ်ကိုမေတ္တာပညာနဲ့ပြောဆိုလာတဲ့အခါမှာရိုသေလေးစားစွာခံယူပြီးတော့အဲ့ဒီအပြစ်ကိုကင်းရှင်းအောင်ကြိုးစားအားထုတ်တတ်တဲ့သဘောမိမိကိုကောင်းရာကောင်းကြောင်ပြောဆိုညွှန်ပြလာတဲ့အခါမှာလေးစားစွာ ခံယူပြီးတော့အဲ့ဒီကောင်းရကောင်းချောင်းအကျင့်ကိုလိုက်နာကျင့်သုံးတတ်တဲ့ဘောအဲ့ဒါကိုသောဝသတ္တဂုံလို့ခေါ်တယ်အဲ့ဒီလိုသောဝသတ္တဂုံနဲ့ပြည့်စုံမှကိုယ်စိတ်ကိုသူများစစ်ပေးခြင်းကနေအကျိုးအမြတ်ထွက်အောင်အထုနိုင်မယ်အဲ့လိုမှမဟုတ်ဘဲနဲ့ငါလိုလူကိုသူကပြောရကောင်းလားသူကဘာမို့လို့လဲဆိုပြီးတော့အဲ့ဒီလိုမာနစိတ်တွေရှိနေမယ်ဆိုရင်တော့ကိုယ်စိတ်ကိုသူများစစ်ပေးခြင်းကနေဘာအကျိုးအမြတ်မှထွက်လာမှာမဟုတ်ဘူးသောဝသတ္တဂုံနဲ့ပြည့်စုံပြီဆိုရင်တော့ကိုယ်စိတ်မှာဖြစ်နေတဲ့သဘောသဘာဝတည်းကိုအမှန်အတိုင်းသူတစ်ပါးကစစ်ဆေးတာတဲ့အခါမှာစစ်ဆေးပေးတဲ့အတိုင်းလိုက်နာကျင့်သုံးတဲ့အတွက်ကြောင့်အကျိုးအမြတ်တွေအဆင့်ဆင့်ထွက်ပေါ်ပြီးတော့လာနိုင်တယ်။ဘုရားရှင်လက်ထက်တုန်းကအရှင်အနုရုဒ္ဓမထေရမြတ်ကအရှင်သာရိပုတ္တရာမထေရမြတ်ဆံမှချင့်ကပ်ပြီးတော့ကိုယ်စိတ်ကိုစစ်ဆေးခံခဲ့။ရှင်အနုရုဒ္ဓမထေရမြတ်ကိုယ်စိတ်ကိုစစ်တယ်။စစ်တာအမှန်အတိုင်းမဖြစ်နိုင်ဘူး။မှန်တယ်လို့ထင်တယ်သို့တော်လည်းပဲလွန်းလွန်းချောချောဖြစ်နေတယ်မိမိရဲ့ဇီမန်းချက်ကိုမရောက်နိုင်မဲ့ဖြစ်အဲ့ဒီတော့အရှင်သာရိပုတ္တရာမထေရမြတ်ကြီးထံချဉ်းကပ်ပြီးတော့ဆစ်ဆေးခံဘာဆစ်ဆေးခံလဲဆိုတော့အရှင်သာရိပုတ္တရာမထေရမြတ်ကိုအရှင်နုရုဒ္ဓမထေရမြတ်ကရှောက်တယ်ရှင်ဖျားတပည့်တော်ဟာတပည့်တော်ရဲ့ဒိဗ္ဗစကုအဘိညာဉ်နဲ့လောကတတထောင်ကိုအချိန်မရွေးကြည့်နိုင်တယ်ဖျားတတိတော်ရဲ့ဝရိယတရားတတိတရားသမာဓိတရားပတ္တတိတရားတွေဟာလည်းအမတန်ကိုအားကောင်းပါတယ်ဖုရားအဲ့ဒီလိုအစွမ်းစားတွေရှိပြီးတော့အဲ့ဒီလောက်အားထုတ်နေပါရဲ့နဲ့တတိတော်ဘာကြောင့်ယဟန္တာမဖြစ်နိုင်ရသေးတာလဲဖုရားရှင်သာရိပုတ္တရာမထေရမြတ်ကိုရှောက်အဲ့ဒီတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကရှင်နုရုဒ္ဓမထေရမြတ်ရဲ့စိတ်ကိုစစ်ဆေးပြီးတော့ပေးရှင်နုရုဒ္ဓတထောင်သောလောကဓာတ်ကိုငါရဲ့ဒိဗ္ဗစကုအဘိညာဉ်နဲ့အချိန်မရွေးအလွဲတကူကြည့်ရှုနိုင်တယ်ဆိုတော့စိတ်ကလေးဖြစ်နေတာဟာငါရှင်အနုရုဒ္ဓရေတဲ့ရဲ့စိတ်အစင်မှာအဲ့ဒါမာနကိန်းနေတာငါရှင်ရဲ့စိတ်မှာမာနကိလေသာရှားခုနေတာအဲ့ဒီမာနဆိုတဲ့ကိလေသာတွေလည်းပယ်လိုက်စမ်းပါငါဟာဝရိယတရားတွေသိအားကောင်းတယ်ကြိုးကြိုးစားစားအားထုတ်တယ်တတိတွေလည်းသိကောင်းနေတယ်အာယုမကက်ခနဲ့ကက်ခနဲ့သမာဓိတွေကလည်းသိပြီးတော့တည်ငြိမ်နေတယ်ပတ္တတိတွေလည်းဖြစ်နေတယ်အဲ့ဒီလိုစဉ်းစားနေတာဟာငါရှင်အနုရုဒ္ဓရေတဲ့စိတ်အစင်မှာဥပ္ပစ္စဖြစ်နေတာကွဥပ္ပစ္စဆိုတာစိတ်ကြံ့လွန့်မှုပါပဲဒါလောက်အစွမ်းအစရှိတဲ့ပုဂ္ဂိုလ်ငါလိုပုဂ္ဂိုလ်မျိုးကဒါလောက်ကြူးကြူးဆာဆာအားထုတ်လို့တတိသမာဓိတွေအားကောင်းနေပါရဲ့နဲ့ဘာလို့ယဟန္တာမဖြစ်နိုင်ရသေးတာလဲလို့အဲ့ဒီလိုတွင်းနေတာကတော့ငါရှင်အနုဒာရဲ့စိတ်မှာကောကုသဝင်နေတာကောကုသဆိုတဲ့ကိလေသာကြာခိုနေတာအဲ့ဒီကောကုသကိုလည်းပယ်လိုက်စမ်းပါကောကုသဆိုတာကတော့လုံးတဲ့ပြုလုပ်တဲ့နာကိုမပြုလုပ်ခဲ့လို့မပြုလုပ်တဲ့နာကိုပြုလုပ်ခဲ့ပြီလို့နောင်တရတဲ့သဘောကိုကောကုသလို့အများစုကတော့အလွယ်တကူသိထားကြဒီနေရာမှာတော့လုံးတဲ့လှုပ်ထိုက်တဲ့အလုပ်ကိုလှုပ်ပါရင်နဲ့လောက်တလောက်အကျိုးမရတဲ့အတွက်ကြောင့်နောင်တဖြစ်နေတာလေဒါလည်းကုတ်ကုဆာပဲလို့မှတ်ကြပါအဲ့ဒီလိုအရှင်နိရုဒ္ဓမထေရမြတ်ရဲ့စိတ်မှာဖြစ်နေတဲ့သဘောသဘာဝ၃မျိုးကိုအရှင်သာရိပုတ္တရာမထေရမြတ်ကမှန်မှန်ကန်ကန်စစ်ဆေးပေးလိုက်တော့အရှင်နိရုဒ္ဓမထေရမြတ်ကလည်းသောဝသတ္တဂုံနဲ့ပြည့်စုံတဲ့အတွက်သုံးဝချက်ကိုပြည့်စုံစစ်ဆေးပေးချက်ကိုရိုးရိုးသေးသေးလိုက်နာပြီးကျင့်ကြံအားထုတ်လိုက်တာမကြာခင်ပဲအာတဝကုန်ခန်းလို့ယဟန္တာဖြစ်သွားတယ်ကိုယ်စိတ်ကိုသူများစစ်ပေးခြင်းကနေအကျိုးမြတ်ထွက်အောင်ယူလိုက်တဲ့သာဓကပါပဲဒီဖြစ်ရကလေးကတော့ဝိပဿနာလို့အဆုတ်နေကြတဲ့ယောဂီများအတွက်ယောဂီများနဲ့အင်မတန်ကိုသက်ဆိုင်တဲ့အချက်ကလေးပါဒီချက်ကိုအကျယ်တွင်းတော်ဦးဇင်းတို့ချက်ပြီးတော့ပြောဖို့အချိန်မရရှင်တို့ဗုဒ္ဓမထေရကငါဟာဒိဗ္ဗစကုအဘိညာဉ်နဲ့လောကဓာတ်တထောင်ကိုအချိန်မီကြည့်နိုင်တယ်ဆိုတဲ့စိတ်ကလေးဖြစ်နေတယ်လို့အချို့ဝိပဿနာယောဂီများကလည်းငါဟာတရားတရားသိကောင်းနဲ့တိရှိဥစ္စာတွေအမှန်တန်ချမ်းသာရတဲ့နဲ့စောင့်ပြီးတော့ငါတရားအားထုတ်နေတာဟာငါဉာဏ်အမှန်တန်ထက်မြက်တဲ့ဘွယ်တွေဂုံတွေအများကြီးရှိတယ်ဒီလိုပုဂ္ဂိုလ်ဘွယ်တွေဂုံတွေအများကြီးနဲ့ငါတရားအားထုတ်နေတာပြီးတော့ငါလိုတရားကောင်းတဲ့ပုဂ္ဂိုလ်ငါလိုဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်အဲ့ဒီလိုစိတ်မျိုးလေးတွေတချို့ဖြစ်နေတတ်ကြအဲ့ဒါဘာလဲဆိုရင်ခုနမာနဝင်နေတာဟာငါဝရိယတွေတရားအားထုတ်တယ်သူများတဏှာကြီးထိုင်နေငါနှစ်နာရီသုံးနာရီထိုင်နေတယ်အာသူများရဲ့အမှတ်တွေကျင်းနေလိုက်တာငါကတော့အမှတ်စိတ်စိတ်ကလေးမှတ်နိုင်တယ်။သူများရဲ့စိတ်မတည်ငြိမ်ဘူးငါကတော့စိတ်ကလေးကိုတည်ငြိမ်နေတယ်ဘယ်မှမထွက်ဘူး။အာပတ္တရီငါရဲ့ကိုယ်စိတ်နှစ်ပါးကလည်းအင်မတန်မှငြင်းအေးနေတာပဲ။ဒီနေရာဒီပတ္တရီလေးကနည်းနည်းလေးအရေးကြီး။အထူးသဖြင့်ယောဂီများကသ တမာတိအားဝိပဿနာဉာဏ်အားလေးထိုက်လျောက်ကောင်းလာတဲ့အခါမှာကိုယ်စိတ်ငြိမ်းအေးမှုတွေခံစားရငွေတပည့်တော်တို့ဖရာငွေကြတဲ့ကဒီနေ့ဒီချိန်ထိဒီလိုငြိမ်းအေးမှုမျိုးဘယ်တော့မှမခံစားခဲ့ဘူးဘယ်လိုငြိမ်းအေးမှန်းကိုမသိဘူးဖရာဆိုပြီးတော့အဲ့ဒီငြိမ်းအေးနေတဲ့သဘောလေးကိုပဲတရားဥဒ္ဒယနဲ့ရပြီလို့ထင်နေတတ်ကြမဟုတ်သေးပါဘူးဝိပဿနာရဲ့ရည်ရွယ်ချောင်းတရားဖြစ်တဲ့ဒီရှုအားကောင်းလာတဲ့အခါမှာဒီကိုယ်စိတ်ငြိမ်းအေးခြင်းဆိုတာကဖြစ်တတ်ပါတယ်။ဟာငါတသက်နဲ့တကူမခံစားဘူးတဲ့ငြိမ်းအေးခြင်းမျိုးခံစားနေရပြီဆိုပြီးတော့အဲ့ဒီလိုဖြစ်နေတဲ့စိတ်ဒီလည်းပဲခုနရှင်သာရိပုတ္တရာမထေရကြီးကဥဒ္ဓစ္စပဲတဲ့။ငါလိုသရာကောင်းတဲ့လူငါလိုဉာဏ်ပညာထက်မြက်တဲ့လူဒါလောက်အားထုတ်နေပါရက်ကနေဘာလို့ဉာဏ်စင်နေမတက်ရတာလဲ။ဘာလို့ငါသောတပန်မဖြစ်သေးရတာလဲဒီလိုလဲတွေးတတ်ကြ။တချို့များရည်ရည်ကြပြီးတော့ချုံမချငူတဲ့ထိတောင်ဖြစ်တတ်ကြအဲ့ဒါဘာလဲဆိုရင်ကိုယ်ကုသပဲအဲ့ဒီ၃မျိုးကိုပယ်မှအဲ့ဒီ၃မျိုးကိုစိတ်ထဲမှာနှလုံးမသွင်းမဲ့ထားပြီးတော့ကြိုးစားကိုယ်တကယ်အလွတ်လောက်ရမယ်အလုတ်ကလေးကိုပဲပစ္စုပန်ကြကြပရမန်ဆိုက်ဆိုက်လှုပ်သွားမယ်ဆိုရင်အချိန်တန်တဲ့အခါမှာမိမိရဲ့ရည်မှန်းချက်ကအောင်မြင်သွားမှာပါပဲဒါကြောင့်အရှင်နိရုဒ္ဓမထေရရဲ့စိတ်ကိုအရှင်သာရိပုတ္တရာမထေရကြီးစစ်ဆေးပေးတဲ့အချက်ဟာဝိပဿနာယောဂီများမကြာခဏနှလုံးသွင်းတဲ့အချက်ပါပဲနိဒိနဝဘဝတာရံယံပတ်တိဝိသတတိနံဝိသတတိနံမိမိရဲ့အပြစ်ကိုမှန်တိုင်းပြောဆိုညွန်ပြလာသောပုဂ္ဂိုလ်ကိုအပြစ်ပြောတယ်ဆိုတဲ့နေရာမှာလည်းပဲကဲ့ရဲ့ရှုံချခြင်းလို့အပြစ်တင်ခြင်းလို့ဂုံတရင်ပြက်စီခြင်းလို့နာမည်ပြက်စီခြင်းလို့အဲ့ဒီလိုမကောင်းတဲ့စိတ်ထားမျိုးနဲ့အပြစ်ကိုပြောလာရင်တော့ဒါကိုထဲသွင်းစဉ်းစားနေစရာမလိုပါဘူးဥပေက္ခပြုလိုက်ယုံမှာပဲကောင်းစေခြင်းနဲ့မေတ္တာစေတနာနဲ့မှန်မှန်ကန်ကန်စစ်ဆေးပေးလာရင်တော့ဝိဇ္ဇာတတိနံမိမိရဲ့အပြစ်ကိုမေတ္တာပညာရှိထား၍ပြောဆိုညွှန်ပြစစ်ဆေးပေးလာတဲ့ပုဂ္ဂိုလ်ကိုနိဒိနံဝဘဝတာရံရွှေအိုးကိုညွှန်ပြလာသောပုဂ္ဂိုလ်ကိုကဲ့သို့ပတ္တိပတ္တိယကောင်းစွာမသွေရှုမြင်သင်လာပါပေတတိနောက်တစ်ခုကကိုယ်စိတ်ကိုစစ်ချမ်းကိုယ်စိတ်ကိုစစ်တာကတော့ဒါအဓိကအကျဆုံးမှာပဲကိုယ်စိတ်ကိုစစ်တာကတော့လွယ်လဲအလွယ်ကူဆုံးမှာပဲသူတော်ဘာစိတ်ကိုကိုယ်စစ်တာကဝစီကံအပြောဆိုနေခាយကံအပြုမှုကိုကြည့်ပြီးတော့စစ်ဆေးရတာဆိုတော့တချို့ကစိတ်ကတစ်မျိုးအပြောဆိုက1မျိုးစိတ်ကတစ်မျိုးအပြုမှုက1မျိုးကလည်းရှိတတ်တော့အပြောဆိုအပြုမှုကိုကြည့်ပြီးတော့သူ့စိတ်ကိုသွားဆုံးဖြတ်လိုက်တဲ့အခါမှာတခါတရံမှားယွင်းသွားတတ်တယ်ကိုယ်စိတ်ကိုစစ်ကြည့်တာကတော့ဘယ်လိုနည်းနဲ့မှမှားယွင်းစရာအကြောင်းမရှိဘယ်လိုပဲပြောပြောနှုတ်ကဘယ်လိုပဲပြောပြောကိုယ်ကဘယ်လိုပဲလှုပ်လှုပ်ကိုယ်စိတ်ကဘယ်လိုဆိုတာကိုယ်ကိုယ်တိုင်အသိဆုံးဖြစ်နေတယ်ဒီတော့ကိုယ်စိတ်ကိုစစ်တာဟာအလွယ်ကူဆုံးမှာပဲကိုယ်စိတ်ကိုယ်လည်းပဲအမြဲမပြတ်မကြာခဏစစ်ဆေးပြီးတော့နေရမယ်စစ်ဆေးတဲ့နေရာမှာတော့ကိုယ့်ကိုယ်ကိုမညာဘဲနဲ့အမှန်အတိုင်းမှားရင်လည်းမှားတယ်မှန်ရင်လည်းမှန်တယ်ဆိုပြီးတော့တိတိကျကျမှန်မှန်ကန်ကန်ကလေးစစ်ဆေးဖို့တော့လိုအပ်စစ်စစ်တဲ့အခါမှာလည်းပဲမကောင်းတဲ့သဘောကင်းအောင်ကောင်းတဲ့သဘောတွေပြည့်စုံအောင်ဆိုတဲ့အဆင့်လောက်တည်းမကဘဲနဲ့ကိုယ်စိတ်မှာတွေ့နေရတဲ့မကောင်းတဲ့သဘောနဲ့ကောင်းတဲ့သဘောကိုဝိပဿနာရဲ့အရှုခံအာယုံပြုပြီးတော့ဝိပဿနာဉာဏ်အဆင့်ဆင့်မဉာဏ်အဆင့်ဆင့်မြင်သွားတဲ့ ठी အောင်အမျက်ထုတ်တတ်ဖို့လိုအပ်တယ်။ဒီနေရာမှာလည်းပဲအတုယူစရာသိပ်ကောင်းတဲ့ဖြစ်ရကလေးတစ်ခုကိုအာယုံပြုကြည့်ရအောင်။တခါတုန်းကကာတိတိုင်းကရွာတရွာမှာတန်ငယ်ချင်း2ယောက်ရှိအဲ့ဒီတန်ငယ်ချင်း2ယောက်ဟာအင်မတန်ချစ်ခင်ကြလေယာလုံငန်းနဲ့အသက်မွေးလေတော်တဲ့ကိုအလုတ်လုတ်တော့လဲအတူတူသွားကြလေထဲမှာအလုတ်လုံနေပြီဆိုရင်အနီးနားမှာရှိတဲ့တစ်ပင်ကြီးတစ်ပင်အောက်မှာရေဘူးကိုစီကိုရေဘူးလေးတွေကိုတစ်ပင်အောက်မှာထားပြီးတော့အလုတ်လုတ်ကြရေစာပြီဆိုတော့မှတစ်ပင်အောက်သွားပြီးတော့ရေလေးတောက်အမောပန်းလေးဖြီးပြီးတော့မှအလုတ်ဆက်လုတ်အဲ့ဒီလိုအလုတ်လုတ်ကြတနေ့ကျတော့အဲ့ဒီတန်ငယ်ချင်း2ယောက်တည်းကတယောက်ကအလုတ်ပင်မှန်းပြီးတော့ရေစားလာလို့ရေတောက်မယ်ဆိုပြီးတော့တပင်အောက်ကိုသွားတန်ငယ်ချင်းကတော့လက်ကွင်းထဲမှာအလုတ်လုတ်တုံးမယ်အဲ့တော့တပင်အောက်ကျလို့ရေဘူးနှစ်ဘူးကိုရေဘူးနားလေးရောက်တဲ့ဆွေမဲရေဘူးကန်ကြည့်ပြီးတော့ရေဘူးနှစ်ဘူးကိုကြည့်ပြီးတော့စိတ်ထဲဘလို့ဖြစ်တယ်လဲဆိုတော့ငါတန်ငယ်ချင်းလည်းလက်ထဲမှာအလုတ်လုတ်နေတယ်ငါ့ကိုမမြင်ဘူးဒီတော့ သူ့ရေဘူးတဲ့ကရေကိုငါယူတော့လိုက်ရရင်ငါရေဘူးတဲ့ကရေအချိန်ကြာကြာလေးတောက်ရမယ်အကုန်သက်သာမယ်ကြာကြာလေးတောက်ရမယ်ဒီတော့ငါရေဘူးတဲ့ကရေကိုကြာကြာလေးထိမ့်သိမ်းစောင့်ရှောက်တဲ့အနေနဲ့သူ့ရေဘူးတဲ့ကရေလေးကိုငါယူတော့လိုက်မယ်တကယ်ချင်းလဲမြင်တာမဟုတ်ဘူးဆိုပြီးတော့ကိုယ့်ရေဘူးတဲ့ကရေမတော့ဖက်နဲ့သူများရေဘူးတဲ့ကရေကိုတခါတည်းယူတော့လိုက်ကိုကြည့်ဘူးတဲ့ကရေလေးကြာကြာခံအောင်ဆိုတဲ့ရည်ရွယ်ချက်နဲ့အဲဒီလိုလေးယူသွားအောင်ပြီးတော့တခါတည်းအလုတ်ဆက်လို့တနေ့တည်းအလုပ်ငန်းပြီးသွားလို့ညနေခင်းအလုတ်သိမ်းတဲ့အခါကျတော့အနီးနားကစမ်းချောင်းလေးတစ်ခုမှရေဆင်းချိုးကြရေဆင်းချိုးတော့အဲဒီရေခိုးတောင်းပြီးတဲ့တငယ်ချင်းကအရင်ဆုံးရေချိုးပြီးသွားတော့ကုန်းမော်တက်တက်မြောက်မှာထိုင်ရင်းတဲ့တငယ်ချင်းကိုထိုင်ဆောင်တငယ်ချင်းကစမ်းချောင်းထဲမှာရေချိုးတော့တက်မြောက်ထိုင်အဝတ်စားလေးပါလေးလဲပြီးတော့တငယ်ချင်းကိုစောင့်ရင်းနဲ့သူနေ့စဉ်ပြုလုပ်နေကြလုပ်ငန်းလေးတစ်ခုလုပ်တယ်။ဘာအလုပ်လဲဆိုတော့ငါဒီနေ့ဘာမကောင်းတာများလုပ်ခဲ့သလဲ။ဒါလေးပြန်ပြီးတော့စစ်ဆေးတဲ့အလုပ်